စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းကျေးရွာ73ရွာကနေအိမ်400နီးပါးမိရှို့ခံရတယ်လို့ဒေသခံတို့ကပြောပါတယ်။တောင်နဲ့ချီတဲ့ဒေသခံတွေစစ်ဖေးရှောင်နေရပြီးဒေသခံတချို့တပ်ဖြတ်ခံခဲ့ရတယ်လို့လည်းသိရပါတယ်။ခင်ဦးမြို့နယ်တွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့ကုသညုံပြောပြထားပါတယ်ရှင
်။စကိုင်းတိုင်းခင်ဦးမြို့နယ်ကကြေးရွာတွေကိုအခုစက်တင်ဘာလ2ရက်နေ့ကစပြီးတော့စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေစစ်ကြောင်းထိုးနေမြေရှင်းလင်းနေကြတာလို့ဒေသခံတွေကပြောပါတယ်။စစ်ကြောင်းထိုးနေမြေရှင်းလင်းရေးအတွက်မှာကြေးရွာ73ရွာကနေ400နီးပါးမိရှုဖြစ်စီခံရတယ်လို့လည်းဆိုပါတယ်။စက်တင်ဘာလ10ရက်နေ့တည့်ရက်ထဲမှာရင်ပေါတင်တုံဂျပုစီပုတ်တရားကျေးရွာ3ရွာကနေ200နီးပါးမိရှုဖြက်စီခံခဲ့ရတယ်လို့စစ်ဘေးရှောင်ဒေသခံတူကပြောပါတယ
်ဒီနေ့အနေနဲ့ဆိုရင်ဂျပုရွာပေါတင်တုံရွာစီပုတ်တရားရွာ3ရွာကိုအင်ဂျင်နီယာကျွန်တော်မိရှုပြီးတော့ထွက်သွားပြီဗျာအခုအဲ့မတော်လားစစ်ကြောင်းအင်အား190စစ်ကြောင်းကရွာပေါင်း73ရွာချုပ်ခံရတယ်အင်ဂျင်ပေါင်း400ကျော်လောက်ချုပ်ခံရတယ်ဘအိုးရွာဆိုရင်14ပါအခုစစ်ဘေးရှောင်နေရတာသူကြီးတပေါင်းကျော်တာပေါ့အကုန်လုံးပေါင်းရင်1000ကျော်လောက်နေရရတော့တိပင်းလေးတွေပေါ့အဲ့ငါသပင်းလေးတွေရှိရလေအဲ့ခရော်ရီနာနေရတာပေါ့လောလောဆယ်မှာတော့ကိုရွာလေးကလေးဒီပါလေးကလည်းပေါ့အဲ့ရွာပတ်ဝင်းချင်းဘေးပတ်ဝင်းချင်းရွာလေးလည်းမိခုံနေပေါ့တချို့တစ်ခွက်ကလည်းတော်တယ်မှာလည်းနေကြတယ်တချို့ကလည်းအခုလောဆယ်နေထားပါအဲ့သပင်းလေးတို့တိပင်းအောက်လေးတို့လောဆယ်နေနေရတာပေါ့ဒီလောဆယ်စီးတိုက
်မိရှုခံခဲ့ရတဲ့ထဲပေါ့တင်တုံကြေးရွာဟာအဆူဆုံးဖြစ်ပြီးတော့ရွာရဲ့အင်ဂျီတစ်ခွက်လောက်ကိုမိရှုခံခဲ့ရတာလို့ဆိုပါတယ်နေမိရှုခံရပြင်ဒေသခံ3ဦးကိုတက်ဖြတ်သွားတယ်လို့လဲမိရှုခံခဲ့ရတဲ့စီပုတ်တရားကြီးရွာကဒေသခံတူကပြောပါတယ
်သူကျွန်တော်မိကြံမိကြံလိုက်နေအိမ်က60လောက်တော့ပါနေခင်တာပဲရွာထဲမှာတော့ကိုယ်မွေနောက်ပြီးတော့အကုန်လုံးအိမ်ပြည်သူလိုကိုရှူသွားတာရှူတာကတော့မတော်လို့ကြံရတဲ့အိမ်ကြံရတာပဲကျွန်တော်တို့3ရွာတန်းရှူပါလေအခုတော့တော့မနေဖို့ခက်ခဲရှိမှာနေဖို့ခက်ခဲတခုတော့လည်းဒီဖြစ်မှာပဲလေကျွန်တော်တို့ရွာတွေကိုမဝင်ခင်ဟိုအဲဈားထဲမှာတော်တဲ့တဲတွေရှိရတယ်ဘယ်တော့တဲ့တဲတွေကိုသူ့အိမ်ကြတာအဲမတော်ကြီးတော့ကမတော်ကြီးရွှေတော့ကသူကစစ်ကြောင်းရှိနေတော့ကျတော့ဘေးကိုထွက်ထားတာစစ်ချောင်းထားပါဗျာအဲမတော်ကြီးကြီးရွာက၃ရောက်ပါတော့အဲတော်တဲ့တဲမှာ၃ရောက်အဲပြတ်တက်သွားတာပေါ့တော့ကတော့အရှင်ဖမ်းသွား
ကမ္ဘာလူမတ်တဲ့ကြားဆက်ုံမှာရှိတဲ့ခလာယာ361ဟာမတောင်းလှကြီးရွာကစစ်ကောင်စီကိုထောက်ခံတဲ့ပြည်သူစစ်တွေနဲ့ပေါင်းပြီးတော့အခုလာဇန်2ရက်နေ့ကစပြီးတော့နေမြေရှင်းလင်းနေတာလို့ဒေသခံတွေကပြောပါတယ်။နေရင်တွေအခုလိုမျိုးမိရှုခါတာဒေသခံတွေတပ်ဖြတ်ခါတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျာ။